Welcome to the Voice of America in Burmese.
ဖွေအမေရိကန်တိုင်းရဲ့2015ခုနှစ်ဇန်နဝါရီလ29ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်ဦးပါဒီကနေ့ညနေနားဆင်ရမယ့်ဒီနေ့တွေမှာတော့ကျန်းဖက်သမားအမျိုးသမီးတို့ကိုဂျော်ဒန်နိုင်ငံကပြန်လွှတ်မပေးရင်ဂျော်ဒန်တက်လီယင်မှုကိုတတ်ပစ်မယ်လို့အစ္စလာမ်စစ်သွေးကြွအဖွဲ့ IS ကချင်းချောက်ထားပါတယ်။ပြည်ပြောင်းလဲရေးလှုပ်ဆောင်နေပေမဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေဟာပြည်ထောင်နေတဲ့ကြာဆင်းခဲ့တဲ့အကြောင်း Human Rights Watch လူခွင့်ရေးအဖွဲ့ရဲ့အစိုးရကစားတစ်ကဖော်ပြပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလည်နေတူကြီးညာပေးမှာပါ
။အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အမျိုးသားပညာရေးဥပဒေကိုစတင်ကန့်ကွက်ရင်းခီးရှိချီတက်နေတဲ့ကျောင်းသားတွေဟာအစိုးရနဲ့သဘောတူညီချက်ပေါ်မှာစိုးရိမ်ပူပန်နေကြပါတယ်။
ဆိုင်ဝဲအစင်ကအရန်မြက်လာပြီတော့မြို့တိုင်းမြို့တိုင်းမှာကျွန်တော်ဝင်လာပြီဆိုလို့ရှိရင်မြို့လုံးစုပေါ်တော့ထွက်ပြီးတော့အားပေးကြတယ်ဒီအစင်အစိုးရလန့်လာလို့ထိမ့်တဲ့အနေနဲ့အစင်ဆွဲလာလို့ဒါကျွန်တော်တ
ို့သပိတ်စစ်ကြောင်းဥဆောင်သူចောင်းသားကိုတီဟဝင်းတင်ရဲ့ပြောပြချက်နဲ့အတူတခြားမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတစ်ပုဒ်မှာတော့ဒီမျိုးဆောင်ဥပဒေတွေကနှစ်ခုကိုအမျိုးသားလွှတ်တော်အတွင်းမှာအကျိန်နဲ့ဆွေးနွေးနေတဲ့အခြေအနေနဲ့တူကချင်ပြည်နယ်အတွင်းလှုပ်အားပေးဆရာမလေးနှစ်ဦးတပ်ဖြတ်ခံရမှုမှာတက်မတော်သားတွေမဖြစ်နိုင်တဲ့အကြောင်းတက်မတော်ဘက်ကသတင်းထုတ်ပြန်ချက်နဲ့တူတုံ့ပြန်ချက်တွေကိုလည်းနားဆင်ကြရမှာပါဒီလိုသတင်းလွှာတွေမထုတ်လွှင့်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နတ်လောင်တို့ကကြေညာပေးပါမယ်ရှင်
တိုက်ခိုက်ဘုံခွဲကိုကျန်စင်မှုနဲ့ဖမ်းဆီးထားတဲ့အမျိုးသမီးတို့ကိုဂျော်ဒန်နိုင်ငံကပြန်လွှတ်မပေးရင်ဂျော်ဒန်တိုက်လေယာဉ်မှုကိုတတ်ပစ်မယ်လို့အစ္စလာမ်စစ်သွေးကြွအဖွဲ့ IS ကချင်းချောက်ထားပါတယ်။စစ်သွေးကြွတွေပြန်မေးဆွဲဖမ်းဆီးထားတဲ့ဂျပန်သတင်းတော်ကန်ချီကိုတိုရဲ့ပြောဆိုချက်လို့ဆိုတဲ့ဗီဒီယိုနဲ့အသံဖိုင်ကိုတော့ဂျပန်အာဏာရှင်တွေကအစစ်မှန်ဟုတ်မဟုတ်စစ်ဆေးနေပါတယ်။မနေ့နောက်ပိုင်းကအင်တာနက်ပေါ်မှာဖော်ပြခဲ့တဲ့ဂျပန်သတင်းတော်ရဲ့အသံနဲ့ဗီဒီယိုထဲမှာတော့အကြမ်းဖက်သမားအဖြစ်ဂျော်ဒန်နိုင်ငံကဖမ်းဆီးထားတဲ့စကြတာအရှိရာဝီဆိုသူအမျိုးသမီးကိုဒီနေ့နောက်ဆုံးထားပြီးတူကီနိုင်ငံနေဆက်ကိုပြန်လွတ်မပေးရင်ဂျော်ဒန်စစ်တပ်ကလေရင်မှုမူဝတ်ခါစီဘာကိုချက်ချင်းတပ်ပြမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါဂျော်ဒန်နိုင်ငံကတော့တစားကန်ဖြစ်ဖမ်းဆီးခံထားရတဲ့လေရင်မှုနဲ့အကြမ်းဖက်သမားဖြစ်ဖမ်းဆီးထားသူကိုအလဲအလှယ်လုပ်ဖို့အစဉ်သင့်ရှိတဲ့အကြောင်းမနေ့တုန်းကပဲကြေညာထားပါတယ်ဒါပေမဲ့လည်းအင်တာနက်ပေါ်ကအတန်းနဲ့ဗီဒီယိုထဲမှာတော့တစားကန်တွေကိုပြန်လွတ်ပေးမယ်လို့အတိအကျဂရီပေးပြောဆိုထားတာမျိုးမရှိပါဘူးစစ်သွေးကြွတွေပြန်လွတ်ပေးဖို့တောင်းဆိုနေတဲ့ဤရနိုင်ငံသူအမျိုးသမီးကတော့ဂျော်ဒန်နိုင်ငံအမန်မြို့တော်မှာ2005ခုနှစ်ကလူ60လောက်တည်ဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူတူအဖြစ်ဖမ်းဆီးခံထားရတာပါ။ဝန်ကြီးချုပ်ပါဝင်ဂျပန်ဆိုးရတာဝန်ရှိသူတွေကတော့ဂျပန်နိုင်ငံသားတရင်တော်ပြန်လည်လွတ်မြောက်ရေးအတွက်အစွမ်းကုန်ကြိုးပမ်းနေပြီးဂျော်ဒန်၊တူရကီ၊အစ္စရေးစတဲ့ဒေသတွင်းတိုင်းပြည်တွေနဲ့လည်းနှစ်တွဲဆောင်ရွက်နေတယ်လို့ဒီကနေ့မှပဲထပ်မံပြောဆိုခဲ့ကြပါတယ်။
စစ်သွေးကြွတွေရဲ့ထိန်းချုပ်မှုအောက်လွတ်လာတဲ့ဆီးရီးယားနိုင်ငံနယ်စပ်ကကိုဘာနီမြို့မှာအပြက်စီးတွေနဲ့ပြင်းထန်နေတာကိုတပ်ပုံတွေကတွေ့မြင်နေရပါတယ်။ကိုဘာနီမြို့ကိုကာဒစ်တိုက်ခိုက်ရေးသမားတို့ကတည်တည်င်းပတ်တနင်္လာနေ့ကပြန်ပြီးသိမ်းပိုက်နိုင်ခဲ့တာပါ။ဒီနယ်စပ်မြို့ကို IS စစ်သွေးကြွတွေကလှပောင်းအတော်ကြာတိုက်ခိုက်သိမ်းပိုက်ထားခဲ့ပြီးအမေရိကန်တပ်တို့ဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေခဲ့တာပါ။အပြက်စီးတွေရှိနေပေမဲ့လည်းတူရကီနိုင်ငံထဲမှာခိုးလုံနေကြတဲ့ကိုဘာနီမြို့သူမြို့သားရာပေါင်းများစွာကတော့အိမ်ပြန်ကြဖို့နယ်စပ်ဘက်ကဦးတည်ပြီးခီးနှင်းနေကြပါပြီ။သူတို့တွေအိမ်ပြန်မှုအဆင်သင့်ဖြစ်နေပြီလို့လည်းဆိုကြပါရယ်ကာဒစ်တပ်တွေကစစ်ပေးရှောင်ဒုက္ခတဲ့အချို့ကိုလက်ခံလိုက်ပါရယ်မြို့အပြင်ပြတ်မှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းကာဒစ်တို့ကပြောပါရယ်ကိုဘာနီရဲ့မြို့တော်အန်ဝါမွတ်စလီမ်ကတော့မြို့အပြင်ပြတ်မှာရှိနေသေးတဲ့ IS တိုက်ခိုက်ရေးသမားတွေကလောလောဆယ်အန္တရာယ်ရှိနေသေးတယ်လို့ VOA ကိုပြောပါရယ်ရှင
်အစ္စရေးစစ်သားနှစ်ယောက်နဲ့ကုလသမဂ္ဂညီညွတ်ရေးထင်ထင်တပ်ဖွဲ့အတူတည်ဆုံခဲ့တဲ့တိုက်ခိုက်မှုတွေဖြစ်ပွားရာအစ္စရေးနဲ့လေဗနွန်နိုင်ငံနယ်စပ်မှာဒီကနေ့မှာတော့ညင်ညင်တက်တက်ပဲရှိနေခဲ့ပါတယ်။အစ္စရေးစစ်တပ်ရဲ့ရင်တန်းတစ်ခုကို Hezbollah ဘက်ကနယ်စပ်ဒေသမှာရော့ကက်ဒုံးကျည်နဲ့ပစ်ခတ်ရာကစစ်သားနှစ်ယောက်တည်ဆုံပြီးမနေ့ကတိုက်ပွဲတွေဆက်ဖြစ်ခဲ့တာပါ။အစ္စရေးဘက်ကလည်းလက်တုံပြန်တဲ့အနေနဲ့တိုက်လေယာဉ်တွေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။လဗနန်စစ်သွေးကြွအဖွဲ့ Hezbollah နဲ့ Israel ကြားတိုက်ပွဲတွေအတွင်းမနေ့တုန်းကစပိန်နိုင်ငံသားကုလသမဂ္ဂညင်ချင်းထင်းသင်းတပ်ဖွဲ့အတူတည်ဆုံသွားတဲ့အပေါ်မှာတော့ကုလသမဂ္ဂလူညုံရေးကောင်စီကပြစ်တင်ရှုတ်ချလိုက်ပါတယ်။ပြစ်ခတ်နဲ့ပတ်သက်လို့လူညုံရေးကောင်စီမှတကားပိတ်ဆွေးနွေးခဲ့ပြီးနောက်မှာတော့အဖြစ်ပြစ်နဲ့ပတ်သက်လို့အပြည့်အဝစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂဆိုင်ရာစပိန်နိုင်ငံတာဝန်ကြီးကတောင်းဆိုလိုက်တယ်လို့ညင်ချင်းထင်းသင်းတပ်ဖွဲ့ဝင်တည်ဆုံမှုတွေ Israel မှာတာဝန်ရှိတယ်လို့လည်းအပြစ်တင်ခဲ့တာပါ။ Syria နိုင်ငံကနေကိုလန်ကုန်းမြင့်ဒေသကိုအင်္ဂါနေ့ကဒုံးကျည်တွေနဲ့စတင်ပစ်ခတ်ခဲ့ရာကအစ္စရေးဘက်ကလေကြောင်းကနေပြန်လည်တိုက်ခတ်ခဲ့တဲ့ဖြစ်ရပ်နဲ့ မနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေပေါ်မှာစိုးရိမ်မကင်းတဲ့အကြောင်းကုလသမဂ္ဂတွင်ရင်မှုချုပ်ဘန်ကီမွန်ကလည်းမနေ့ကပဲပြောဆိုခဲ့ပါတယ်။ဒီသတင်းမှာတည်ငြိမ်မှုတွေကိုမထိခိုက်စေဖို့သက်ဆိုင်သူတွေအနေနဲ့လည်းအထက်နိုင်ဆုံးထိန်းသိမ်းသိမ်းသိမ်းဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့တာပါ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတော့ဒေါင်းချီရင်နဲ့ပြစ်ခတ်တိုက်ခိုက်မှုရဲ့နောက်ကွယ်ကတာဝန်ရှိသူတွေအနေနဲ့ပြန်လည်ပေးဆက်ရလိမ့်မယ်လို့လည်းသတိပေးထားပါတယ်။
လူပေါင်းထောင်ကျော်တေဆုံးခဲ့ရတဲ့ဘိုကိုဟာရမ်ရဲ့တိုက်ခိုက်မှုအပြီးမှာနိုင်ဂျီးရီးယားနိုင်ငံရဲ့အဒမ်မဝါပြည်နယ်ကလွာသူလွာသားတွေဟာပြည်နယ်ရဲ့မြို့တော်စီကိုထွက်ပြေးလာကြပါရယ်။တောက်ကြတဲ့တနင်္လာနေ့အကြမ်းမှာမစ်ချီဂါဒေသကရွာ၅ရွာကိုစစ်သွေးကြော်တွေကဝင်ရောက်တိုက်ခိုက်ကြပါရယ်။သူတို့တွေဟာမော်တော်ဆိုင်ကယ်တွေလေးပီးတက်ယာဉ်တွေနဲ့ဝင်လာပြီးလူရဲကြတဲ့အပြင်အိမ်တွေကဝါမီးရှို့ကြတယ်လို့ရွာခံတွေကပြောပါရယ်။လူပေါင်း150ရာရှိတဲ့ Little Yudegala ခံတွေနေတဲ့နေရာမှာဆိုရင်တိုက်ခိုက်ရေးသမားတွေဝင်လာတဲ့အချိန်တနင်္ဂနွေနေ့တုန်းကလူတွေအိပ်ပျော်နေကြတော့မှဘိုကိုဟာရမ်တွေဟာအဒမ်မဝါပြည်နယ်နဲ့ဆက်ဆက်နေတဲ့ဘွန်နိုပြည်နယ်တွင်းကနေရာအတော်များများကိုထိန်းချုပ်ထားတာပါ။အဒမ်မဝါပြည်နယ်ကနေ142မိုင်ကွာတဲ့တောင်ဖက်ယူလာပြည်နယ်ကိုထွက်ပြေးလာသူတွေကအင်္ဂါနေ့ရုံးကဒုက္ခသည်စခန်းတွေစီကိုရောက်လာကြပါတယ်။ရွာလေးရွာကနေအနည်းဆုံးလူပေါင်း100လောက်ထွက်ပြေးလာကြပြီးပြည်နယ်ရောက်တော့အသက်ခံလိုက်ရတယ်လည်းမသိဘူးလို့ထွက်ပြေးလာကြသူတွေကပြောပါတယ်။လူပေါင်းဒါဇင်နဲ့ချီပြီးတေဆုံသွားကြပြီလို့လည်းသူတို့ကဆက်ပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာသမရနဲ့လွတ်တော်ရွေးကောက်ပွဲတွေကို February 14ရက်နေ့မှာကျင်းပဖို့ရှိနေပါတယ်။လာမယ့်ရွေးကောက်ပွဲမှာဒုတိယသက်တမ်းရွေးကောက်ခံမှုကြိုးစားနေတဲ့သမရ Good Luck Jonathan အတွက်ပိုကိုဟာရမ်တိုက်ခိုက်ရေးသမားတွေကအကြီးကအကြောင်းအရာဖြစ်လာပါတယ်။စစ်အာဏာရှင်ဟောင်းမိုမာမဒူဘူဟာရီကသူ့ရဲ့အကြီးကပြိုင်ဖက်လဲဖြစ်နေပါတယ်။စစ်သွေးကြွတွေကိုတိုက်ခိုက်ရေးကြိုးပမ်းနေတဲ့2013ခုနှစ်မေလတုန်းကပိုနိုအတမ်မဝါနဲ့ယိုဘီပြည်နယ်တွေကိုအရေးပေါ်ဒေသတွေအဖြစ်သမဏဂျိုနာသန်ကကြေညာခဲ့ပေမဲ့ပိုကိုဟာရမ်တို့ရဲ့တိုက်ခိုက်မှုတွေကဆက်ရှိနေတာပါ။ဒီတိုက်ခိုက်မှုတွေကြောင့်မြောက်ပိုင်းပြည်နယ်ကလူတွေအဖို့ရွေးကောက်ပွဲနေ့မှာမဲပေးနိုင်မလားဆိုတာကတော့တန်တရာအဖြစ်ရှိနေပါတယ်ရှင်။
ယူအေဘေးကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဘေးကအတန်မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်လောက်ကစလို့ပြည်ရင်ပြောင်းလဲရေးတွေစတင်လှုပ်ဆောင်လာနေတဲ့ဆိုပေမဲ့လူခွင့်ရေးချင်းတွေဟာပြီးခဲ့တဲ့နှစ်ထဲကျဆင်းခဲ့တဲ့အကြောင်းနိုင်ငံတကာလူခွင့်ရေးစောင့်ကြည့်ကဲခတ်အဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အစီရင်ခံစာအသစ်ကဖော်ပြပါရတယ်။နိုင်ငံရေးပြည်ရင်ပြောင်းလဲမှုတွေရှေ့မတိုးဘဲဖြစ်နေတာသတင်းမီဒီယာတွေနဲ့လူနည်းစုတွေပေါ်ဖိနှိပ်တာတွေဟာဆက်ရုပ်တဲ့လက္ခဏာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာအရေးကြီးတဲ့ကိစ္စတော်တော်များများစစ်တပ်ကခြေလှယ်နေတယ်လို့အဆိုရဟာလည်းနိုင်ငံတကာအသိုင်းအဝိုင်းထံကအကူအညီတွေနဲ့ရင်းနှီးမြှုပ်နှံမှုတွေကိုထိန်းထားနိုင်မှုကျင့်တဲ့ရုံလောက်သာလုပ်ပြနိုင်ပုံရတယ်လို့လည်း Human Rights Watch အဖွဲ့ရဲ့အာရှရေးရညင်ချရေးမှု Brad Adams က2015ခုနှစ်လူခွင့်ရေးနှစ်ပတ်လည်အစီရင်ခံစာဒီကနေ့ထုတ်ပြန်ချိန်မှာပြောဆိုခဲ့ပါတယ်။နိုင်ငံပေါင်း90ရောက်ကပြီးခဲ့တဲ့နှစ်အတွင်းလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်မှတ်တမ်းတင်ထားတဲ့စာမျက်နှာ656မျက်နှာပါအစီရင်ခံစာမှာတော့ရေလိုခံစားရတဲ့အကျိုးမျက်တွေကြောင့်လွတ်လပ်ခွင့်အခြေခံစံတမိုးတွေထိခိုက်နစ်နာဆုံးရှုံးနေရတဲ့အကြောင်း Human Rights Watch ရဲ့အမှုဆောင်ညွှန်ကြားရေးမှူး Kenneth Roth ကလည်းသတိပေးထားတာပါမြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်တွေက Rohingya Muslim တွေပေါ်အစိုးရကစနစ်တကျဖိနှိပ်နေတယ်လို့ခွဲခြားဆက်ဆံမှုတွေရှိနေတယ်လို့လည်းအစိုးရခန်းစာကဖော်ပြပါတယ်တရင်သမားတွေကိုဖမ်းဆီးရေးယူတာတွေတင်းကျပ်တဲ့ဥတွေပြဋ္ဌာန်းထားတာတွေနဲ့တရင်မီဒီယာလွတ်လပ်ခွင့်တွေမှာလည်းနောက်ပြန်ဆွဲတဲ့လုပ်ရမျိုးတွေကိုတွေ့ရတယ်လို့လည်းပြောဆိုထားတာပါအချိန်နဲ့မှာပဲဖန်စီခံထားရစေနိုင်ငံရေးကျင်းသားတွေရှင်းနေသေးသလိုနောက်ထပ်ဖန်စီမှုတွေလည်းရှင်းနေတာတွေကိုထောက်ပြထားတာပါမြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာပြင်ဆင်မှုတောင်းဆိုနေတာတွေကိုလည်းအစိုးရနဲ့စစ်တပ်ကလက်မခံကျင်ကြဘူးလို့လည်း Human Rights Watch အဖွဲ့ရဲ့အစီရင်ခံစာတစ်ကဖော်ပြထားပါတယ်
မလေးရှားနိုင်ငံကိုဝင်ရောက်ဖို့ရွှေ့ပြောင်းနေထိုင်ကြသူအလွန်ကျွန်းတင်လာတဲ့ငါးဖမ်းလေတစ်စင်းဟာဘင်္ဂလားဒေ့ရှ်ကမ်းလွန်ပင်လယ်အတွင်းလေပြင်းတိုက်ခတ်မှုကြောင့်နစ်မြုပ်သွားခဲ့ပြီးလူတာစင်ပေါင်းများစွာပျောက်ဆုံးနေပါတယ်။လူပေါင်း80ကျော်တင်လာတဲ့လေသိမ်းမောက်တဲ့အချိန်မှာကမ်းကနေတမိုင်ကျော်လောက်အကွာကိုရောက်နေခဲ့တာပါ။အရေးပေါ်ကယ်ဆယ်ရေးလှုပ်သားတွေကဘင်္ဂလားပင်လယ်အော်အတွင်းမှာခရီးသည်ပေါင်း32ယောက်ကိုကယ်တင်နိုင်ခဲ့ပြီးအများအပြားတော့ပျောက်ဆုံးနေဆဲပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကဆင်းရဲလာတဲ့လူထောင်ပေါင်းများစွာနဲ့မြန်မာဘက်ကလူနည်းစုရိုဟင်ဂျာတွေကဘေးအန္တရာယ်များလွန်းလာတဲ့တခါတလေအသက်တောင်တေဆုံးနိုင်တဲ့ဒီခီးကသင်းမလေးရှားနိုင်ငံထက်ကိုဝင်ရောက်ဖို့နစ်စင်နှစ်တိုင်းစ조사ကြပါတယ်။လူအခွင့်ရေးအုပ်စုတွေကတော့ခီးလန်းတလျှောက်လူပေါင်းထောင်ချီပျောက်ဆုံးသွားကြတဲ့အချိန်ထဲမှာပဲလူထောင်ပေါင်းများစွာကလည်းလူကုန်ကူးသူတွေလက်ထက်ရောက်ရှိသွားကြတယ်လို့ဆိုပါရရှင
်။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးခြေနေရာအရှိန်မမှန်နဲ့ပြန်လည်တိုးတက်လာနေပြီလို့ဘိုးဘန်ကပြောဆိုလိုက်ပေမဲ့ စနစ်နိဗ္ဗာန်တွင်မှာပထမဆုံးအကျင့်ဖြစ်အတိုးနှုန်းတွေပြန်တက်သင့်မသင့်ဆိုတော့အချိန်ယူစဉ်းစားသွားမယ်လို့လည်းပြောပါရယ်ဝါရှင်တန်ဒီစီမှာနှစ်ရက်ကြာဆွေးနွေးပွဲတွေပြီးမှတော့ငွေကြေးပေါင်းပွားမှုနှုန်းကမှန်ထားတဲ့200နှုန်းတက်တော့ပုံမူယောနေနေတဲ့အပေါ်မှာမူဝါဒချမှတ်သူတွေစိုးရိမ်မခင်းတဲ့သဘောထားတွေကိုပြောဆိုခဲ့ကြတာပါအမေရိကန်ဘိုးဘန်ကတော့အတိုးနှုန်းကိုတုံညာနိဗ္ဗာန်ထိရှော့ချထားပြီး2006ခုနှစ်ကစလို့ပထမဆုံးအကျင့်ဖြစ်အတိုးနှုန်းတွေကိုပြင်မြင့်မှုအခြေယူနိုင်သေးတယ်လို့လည်းပြောဆိုခဲ့ပါတယ်။ကမ္ဘာမှာစီးပွားရေးအကြီးဆုံးဖြစ်တဲ့အမေရိကန်မှာစီးပွားရေးလုပ်ငန်းတွေနဲ့အများပြည်သူအတွက်ငွေချေးငှားမှုတွေမှာဘိုးဘန်ရဲ့အတိုးနှုန်းသတ်မှတ်ချက်ဟာအဓိကကျပါတယ်။ဘိုးဘန်ရဲ့ကြေညာချက်ထဲမှာတော့အမေရိကန်ရဲ့အလုပ်သမားဈေးကွက်ဟာပြန်လည်အားကောင်းလာနေပြီးအလုပ်လက်မဲ့နှုန်းကလည်းရော့ချလာနေတာကိုဖော်ပြထားကြတာပါ။ကမ္ဘာရေနံစည်းထိုးချလာနေရကနေစွန့်ရင်အတွက်ကုန်ကျစရိတ်တွေတက်တာလာတာကြောင့်ဝယ်ယူစားသုံးမှုနှုန်းကလည်းအသင့်အင့်ပြန်တက်လာတယ်လို့ပြောပါတယ်။ကမ္ဘာမှာဒုတိယစီးပွားရေးအင်အားကြီးတရုတ်နိုင်ငံနဲ့တတိယအင်အားကြီးဂျပန်နိုင်ငံတွေမှာစီးပွားရေးဖွံ့ဖြိုးမှုတွေကျဆင်းနေတယ်လို့ဥရောပရူငွေကြေးသုံးနိုင်ငံတွေမှာလည်းတိုးတက်မှုတွေတန့်နေချိန်မှာအမေရိကန်ရဲ့စီးပွားရေးကတော့တိုးတက်မှုတွေကိုစတင်တွေ့မြင်လာနေရတာဖြစ်ပါတယ်
။ပြည်ခဲ့တဲ့လကပြတ်ကျသွားခဲ့တဲ့အေအေရှာခီးတဲ့တင်လေရင်ဟာမပြတ်ချခင်အချိန်ကလေးမှာပြင်တစ်တွက်ဖက်လေရင်မှုကထိန်ချုပ်မောင်းနေနေခဲ့တာလို့အင်ဒိုနီးရှားဥဆောင်ဆောင်ဆိုင်ရင်အဖွဲ့ကပြောလိုက်ပါတယ် Black Box ကဖမ်းယူထားခဲ့တဲ့တင်အချက်လက်တွေရ Air Asia A501 လေရင်ပြတ်မချခင်အချိန်ကလေးအတွင်းကအဖြစ်ပြက်တွေကိုရှင်းရှင်းလင်းလင်းသိရတယ်လို့ဆိုပေမဲ့အရာရှိတွေကတော့အချက်လက်အနည်းငယ်ကိုပဲတင်ထုတ်ပြန်ပါတယ်တင်လေရင်ဟာဒီဇင်ဘာလ28ရက်က28ရက်နေ့ကအင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူရာဘာရာကနေစင်ကာပူကိုအသွားလမ်းတဝက်မရောက်ခင်ရေဒါကနေပျောက်ဆုံးသွားခဲ့တာပါလေယာဉ်မှုအခန်းကအတန်တွေနဲ့လေယာဉ်ကရတဲ့တရင်အချက်လက်တွေအရလေယာဉ်ပြတ်မကျခင်အချိန်အတွင်းလေယာဉ်ကတင့်တော်တဲ့အမြင့်ပြင်မှာပြန်တားနေခဲ့တာလို့အစိုးရစစ်ဆေးသူတွေကပြောပါတယ်ရှင
်နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ညင်ညာပေးသွားတာပါအခုဇက်တိုက်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးသွားပါမယ်ရှင်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်ပြီးမန္တလေးကနေရန်ကုန်အရောက်ခီးရှိချီတက်နေကြတဲ့ចောင်းသားတွေဟာအခုဆိုရင်ပုတ်ပားကနေကြောက်ပြန်းကိုရောက်နေကြပါပြီတစ်ချိန်တည်းမှာပဲမနေ့တော့ကတော့ចောင်းသားခေါင်းဆောင်တချို့နဲ့အစိုးရကြားမှာရခဲ့တဲ့သဘောတူညီမှုအပေါ်တပိတ်မှောက်ចောင်းသားတွေကြားမှာစိုးရိမ်မကင်းဖြစ်မှုတွေလည်းရှိနေတာပါအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေကြတဲ့တပိတ်မောက်ចောင်းသားတွေဟာအစိုးရနဲ့သူတို့ကြားဆွေးနွေးပွဲတွေမလုပ်ခင်အထိခရီးရှည်ချီတက်မှုကိုဆက်လုပ်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပြီးတဲ့နောက်မနေ့ကဆွေးနွေးပွဲနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်နေကြောင်းတပိတ်စစ်ကြောင်းကခေါင်းဆောင်တူဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ
်ဟုတ်အဓိကကတော့ကျွန်တော်တို့ဘာကတာចောင်းသားတွေပေါ့နော်ဘာကတာចောင်းသားတွေအနေနဲ့ဆွေးနွေးပွဲကိုကျွန်တော်တို့မြင်လာတော့သူ့ပေါ့မြင်လာတော့ဗာလဲဆိုတော့ဒီတိုက်ပွဲအစဉ်ကအရင်မြင်လာပြီတော့ရမ်းမြင့်လာပြီးတော့မြို့တိုင်းမြို့တိုင်းမှာကျွန်တော်ဝင်လာပြီဆိုလို့ရှိရင်မြို့လုံးစုပေါ့နော်ထွက်ပြီးတော့အားပေးကြတယ်အားပေးကြတော့ဒီအချိန်အစိုးရလန့်လာလို့ထိန်းတဲ့အနေနဲ့အချိန်ဆွဲလာလို့ဒါကျွန်တော်တို့ဘာကတော့ចောင်းသားတို့မြေများကဒါကိုဆိုးရင်ပြုပန်းနေကြတယ်အမ
ဗုဒ္ဓမူနေတုန်းကတော့ဝဲလောင်နဲ့ပုတ်ပားကြကမြင်းဆိုင်တောင်ကြားမှာအတားအဆီးတွေကိုကြော်ဖြတ်ခဲ့ပြီးတဲ့နောက်မှာတော့ပုတ်ပားမှာညှိုက်ခဲ့ကြတယ်လို့ဒီကနေ့မှာတော့ကြောက်ပရောင်းမြို့မှာညှိုက်ရန်နာမှာဖြစ်ပါတယ်မနေ့ပိုင်းတုန်းကတော့လမ်းမှာအတားအဆီးတွေရှိတယ်ဆိုပြီးသတင်းတွေထွက်ပေါ်ခဲ့ပြီးမြဲကျောင်းသားတွေကတော့တတ်မှတ်ထားတဲ့လမ်းအတိုင်းခရီးရှည်ချီတက်မှုတွေကိုဆက်လုပ်ခဲ့တာပါလာမယ့်ဖေဖော်ဝါရီလ1ရက်နေ့ဆွေးနွေးပွဲမှာတပိတ်စစ်ကြောင်းကိုယ်စားလှယ်ဖြစ်တက်ရောက်မဲ့ရမဲသိန်းနီးပညာကောလိပ်ကကျောင်းသားကိုအောင်ထက်နိုင်ကလည်းသူ့ရဲ့ဆွေးရင်ပူပန်မှုကိုအခုလိုပြောပါတယ
်ဟုတ်ပြီပြောမယ်ဒီဆွေးနွေးပွဲအရာပေါ့နော်ကျွန်တော်တို့တပိတ်တွေအများရန်နာသိခြင်းနဲ့နေတဲ့ပုံစံမျိုးပေါက်သွားတာပါကျွန်တော်တို့ဒီကနေ့တပိတ်စစ်ကြောင်းကကျောင်းပတော်မျိုးတွေဝင်လာပြီခင်ဗျာကျောင်းပတော် GDI ရှင်းမှရောက်နေပါပြီ။အဲ့ကျွန်တော်တားပြီးလုပ်မယ်ဆိုတဲ့တင်းနေကိုမနေ့ကတော့ကြားလိုက်ပါရဲ့ဒါပေမဲ့အခုကျောင်းပားမျိုးရောက်လာပါပြီ။ဒါတားပြီးမှတော့လမ်းမှာမဖြစ်ဖြစ်ဘူးခင်ဗျာ။
ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဟာဘက္ကတများအဖွဲ့ချုပ်နဲ့တက္ကသိုလ်ကျောင်းသားများတက်မကတက္ကသမြေလက်ကျောင်းသားများနဲ့စုစည်းထားတာဖြစ်ပြီးအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့တပိတ်စစ်ကြောင်းများကိုအဖွဲ့သုံးဖွဲ့ခွဲပြီးဥဆောင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေတုန်းကတော့ဒဝယ်မြို့နယ်ပခုတ်ကူမြို့တို့မှာအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်မှုတွေဇက်တိုက်လုပ်နေပါတယ်။ဒီကနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့ဘက်ကကျောင်းသားတက်မကတွေလည်းအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်မှုတွေလုပ်နေပါတယ်။ ARI တိုင်းဘက်ကနေရန်ကုန်ကိုချီတက်ဖို့အတွက်ကျောင်းသားတွေကတော့ပြင်ဆင်နေကြပြီးကျောင်းသားခေါင်းဆောင်တွေရဲ့သဘောထားဆုံးဖြတ်ချက်တွေကိုစောင့်ဆိုင်းနေကြတယ်လို့ဆိုပါတယ်။နေပြည်တော်မှာအစိုးရဘက်ကတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲကိုတွားရောက်တက်ခဲ့တဲ့ဘက္ကတများအဖွဲ့ချုပ်ကခေါင်းဆောင်တွေလည်းချီတက်နေတဲ့တပိတ်စစ်ကြောင်းကိုပြန်လဲရောက်ရှိလာပြီဖြစ်လို့သူတို့ရှေ့ဆက်လုပ်မဲ့လုပ်ငန်းစဉ်တွေကိုမကြခင်မှာထုတ်ပြန်သွားမှာဖြစ်ကြောင်းကိုတီဟဝင်းတင်ကဆက်ပြောပြပါဗျာ အမျိုးသားပညာရေးဥပဒေပါအချက်လက်တွေဟာဒီမိုကရေစီပညာရေးကိုဖော်ဆောင်နိုင်ခြင်းမရှိဘူးဆိုပြီးចောင်းသားတွေကတပိတ်မောက်ခဲ့ပြီးတဲ့နောက်အစိုးရနဲ့လွှတ်တော်တို့ကတော့ပြန်လည်တုံ့တက်နိုင်ရေးပြောဆိုနေစင်မှာပဲအစိုးရဘက်ကចောင်းသားတွေတောင်းဆိုတဲ့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးလုပ်ပေးပါမယ်ဆိုပြီးသဘောတူခဲ့တာဖြစ်ပါတယ်ဒီသဘောတူညီချက်ဟာចောင်းသားတွေတောင်းဆိုတဲ့အချက်တွေကိ
ော်တွင်ကအခြေတင်ဆွေးနွေးမှုကိုလှည့်ပေးပါစေ။ပြည်တွင်းပြည်ပဝေဖန်နေတဲ့တွေကြားကလွှတ်တော်တွေကိုရောက်လာတဲ့မျိုးဆောင်ဥပဒေတွေနဲ့တချို့ကိုအတည်ပြုရေးအမျိုးသားလွှတ်တော်မှအကြိတ်နဲ့ဆွေးနွေးခဲ့ကြပါတယ်။ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေနဲ့လူဦးရေထိန်းညှိခြင်းဆိုင်ရာဥပဒေတွေကိုဆွေးနွေးခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဥပဒေကြမ်းကော်မတီတို့ဆွေးနွေးပြီးဒီရက်ပိုင်းအတွက်မှပြင်ဆင်ဖြည့်ဆွက်မှုတွေဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးကပြောပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကတင်ပြထားပါတယ်ရှင်။
ဒီမိုကရေစီစံနှုန်းတွေပြီးတော့လူ့ခွင့်ရရပိုင်권တွေနဲ့မကိုက်ညီဘူးလို့အများဝေဖန်နေတဲ့မျိုးစောင်းဥပဒေတွေကနှစ်မျိုးဖြစ်တဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေကြမ်းနဲ့လူ့ရေထိန်းညှိခြင်းဆိုင်ရာဥပဒေကြမ်းတွေကိုဒီကနေ့နဲ့မနေ့ကတည်းကအမျိုးသားလွှတ်တော်မှာအခြေတင်ဆွေးနွေးခဲ့ကြတာပါ။ဆွေးနွေးမှုတွေပြီးတဲ့နောက်မှာတော့အမျိုးသားလွှတ်တော်မှာဆွေးနွေးခဲ့တဲ့ကိုယ်စားလှယ်တွေနဲ့အမျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီကတာဝန်ရှိသူတွေတွေ့ဆုံပြီးတော့ဒီဥပဒေကြမ်းနှစ်ခုကိုပြင်ဆင်ဖြည့်ဆက်သွားတယ်။ဒီအပိုင်းအတွင်းလုပ်ဖို့ရှိတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖိုးမြအောင်က VOE ကိုပြောပါတယ်
။ဟိုအကဟိုအတကူပြောချင်းကကျွန်တော်တို့ဆွေးနွေးပြီးပြီးဥရိယံကော်မတီနဲ့ကျွန်တော်တို့ဆွေးနွေးတဲ့စနစ်ရောက်နေအဆွေးနွေးရမှာပေါ့နော်။နောက်တစ်ခုကဒီနေ့ဆွေးနွေးတာတော့ဒီဟိုခရီးရန်တွေကတော့ဒါဟိုအများစုကတော့ခရီးရန်တွေကတော့စတင်တယ်ပေါ့ဗျာ။ဘုဒ္ဓဘာသာကြီးရဲ့မှာတော့ဆိုတော့ energy ဥပဒေကြီးတွေလည်းစတင်တယ်မစတင်ပါဘူး။ဒါလည်းသူကဒီဟိုအားနည်းတဲ့ချက်တွေထောက်ပြတာပေါ့နော်။အခုဒီနေ့ယူရချင်းကြီးဆိုင်ဥရိမှာတော့ energy တော်တော်မြင့်နေကန့်ကွက်တယ်ဗျာ။နော်ဟိုဒီလိုဦးလေဇုံထမ်းလေအခုအနည်းကလည်းကန့်ကွက်ပါရစေ။ဟိုတော့တော်တော်မြင့်တဲ့ကန့်ကွက်တဲ့ channel လူကထောက်ပါမှာလေ
။မျိုးစောင်းဥတွေထဲမှာပါဝင်တဲ့ဒီဥတွေနှမျိုးကိုလွှတ်တော်မှာဆွေးနွေးအတည်ပြုပြဋ္ဌာန်းဖို့ပြင်ဆင်တာဟာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ကန့်ညီမှုမရှိဘူးလို့ရှုမြင်တဲ့အကြောင်းစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခက်ထိန်နှံကထောက်ပြပြောဆိုပါရစေ
။ဒီနေ့ဒီအချိန်အခါဒီမိုကရေစီကူးပြောင်းလာတဲ့အချိန်အခါမှာပို့ပြီးတော့ကျွန်တော်တို့လွတ်လပ်မှုကိုလည်းမပေါ်ပြီးတော့ပေးလာတဲ့အချိန်အခါမှာတော့အဲဒီဟာကတော့ဒီအချိန်အခါမှာကတော့မလိုအပ်သေးဘူးလို့တော့ထင်တာပဲဒီအချိန်အခါမှာကတော့တယောက်နဲ့တယောက်ဝိဝါဒပွဲပြားစရာလေးတွေတယောက်နဲ့တယောက်နားမလည်မှုတွေပို့ပြီးတော့ဖြစ်ပေါ်စေနိုင်တဲ့အနေအထားများဖြစ်လာမလားအခက်အခဲအတူအတိုင်းအတာနဲ့သူဖြစ်လာမလားအဲ့လိုသုံးသပ်တာပေါ့လေ
တရခွန်ရွှေဝါရောင်တန်ခါရေးခင်းပြီးမှဖွဲ့စည်းခဲ့တဲ့ရွှေဝါရောင်တန်ခါတော်များကွန်ရရဲ့ဥဆောင်ဆရာတော်ဗဒနာဥပ္ပန္နဝင်တကတော့ဘာသာရေးကမိမိရဲ့စိတ်နဲ့သာသက်ဆိုင်တဲ့အတွက်ဥပဒေပြဋ္ဌာန်းပြီးတော့ဘာသာကူးပြောင်းခိုင်းဖို့မတင့်တော်ဘူးလို့သူကမိန့်ပါတယ
်ဒီဘာသာကူးပြောင်းရေးနဲ့ပတ်သက်တာကြတော့အကြမ်းနဲ့တော့ဟိုနှက်ဆိုင်နေပေါ့ဟိုဘာလို့လဲဆိုတော့တို့တွေကထေရဝါဒဟိုဗုဒ္ဓသာသနာသွားပုံစနစ်ကိုကြည့်မယ်ဆိုလို့ရှိရင်အိန္ဒိယပေါ့နမူနာယူလို့ရတယ်ပေါ့နော်တိရိဓမ္မာအတော်ကမင်းကြီးကသူဩဒါအာဏာညောင်းတဲ့အချိန်မှာဗြမဏတွေကိုအမိတ်အာဏာနဲ့ဗုဒ္ဓဘာသာတွေဝင်ဖို့ဆိုပြီးတော့သူကပြောတယ်မဝင်တဲ့သူတတ်မယ်ဆိုတော့အတဘေးအန္တရာယ်ကိုစိုးရုံပြီးတော့ဗုဒ္ဓဘာသာတွေကိုဝင်လာကြတယ်တကယ်တမ်းကျတော့ယင်တဲ့နှလုံးထဲမှာသူကဗုဒ္ဓဆိုတာမရှိဘူးလေအဲ့တော့နောက်အိုမင်းကြီးနေပြီးတော့အရွယ်ကျင်းလာတဲ့အခါသူ့ရဲ့ဩဒါအာဏာအချိန်ကြီးကျတဲ့အခါကျတော့အဲ့ဒီဗြမဏတွေကသူ့ရဲ့ပါးကိုဘယင်တင်လိုက်တယ်အဲ့ဒီဆရာစပြီးတော့ဒီဇီဝတိတလုံးမဲ့သူ့ရဲ့ပိုင်ဆိုင်မှုဆိုတာရှိတော့တယ်ပေါ့။အဲ့ဒီကစလို့သူကအိန္ဒိယနိုင်ငံမှာဒီထေရဝါဒဗုဒ္ဓသာသနာကွယ်ပြောက်ခဲ့တာဟာအဓိကသိသိဆဲဆဲပြောမယ်ဆိုရင်တော့အမိတ်အာဏာကိုနဲ့သူကအတင်းအဓမ္မသူကဘာသာကူးကြောင်းခိုင်းလို့ဖြစ်တယ်ဆိုတာကိုဦးဇင်းတော်ထောက်ထားရှိတယ်လေ။
လူ့ခွင့်ရေးလှုပ်ရှားသူတို့ကလည်းကုလွတ်တော်ရဲ့ရောက်နေတဲ့မျိုးစောင်းဥပဒေကြမ်း၄မျိုးကိုဥပဒေဖြစ်အတည်ပြုသင့်မသင့်ပြန်လည်သုံးသပ်စဉ်းစားဖို့လွှတ်တော်ကိုကန့်ကွက်စာတွေပေးပို့ထားတာလည်းရှိပါတယ်။ကြားမှဒန်းတူညီမရဲ့ကွန်ရက်ကဒါရိုက်တာတူဖြစ်တဲ့မက်မေစပယ်ယူကတော့အခုလွှတ်တော်ထဲမှာပြတ်ထမ်းဖို့လှုပ်ဆောင်နေတဲ့မျိုးစောင်းဥပဒေကြမ်းတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုကုလို့ထုတ်ဖော်ပြောဆိုပါတယ်
။ကိုယ်ပညာပါပါရဲ့ဖြစ်ဖြစ်သာသမီကျန်တဲ့ယောက်ယူမယ်ယူဘူးဆိုတာပဲဖြစ်ဖြစ်ပေါ့နော်။ဘယ်သူနဲ့အိမ်အောင်ပြုမယ်မပြုဘူးဆိုတာလည်းဖြစ်ဖြစ်တွေဟာသူတို့ဦးပြောက်ဆင်းပြီးတဲ့ဆိုင်ကသမောရဲ့အူတယောက်ချင်းပြည့်ရဲ့ private life ဖြစ်တယ်။အဲ့အရာကိုကျမတို့ကဟိုဥပဒေနဲ့တတ်တတ်ပြဌာန်းလို့မရပါဘူး။
မြို့သားဥပဒေကျမ်း၄မျိုးထက်က၂မျိုးဖြစ်တဲ့ကိုယ်ခွင့်ရဘာသာကုပြောင်းခြင်းဆိုင်ရာဥပဒေကျမ်းနဲ့လူဦးရေထိန်းခြင်းဆိုင်ရာဥပဒေကျမ်းတွေကိုအမသာလွှတ်တော်မှာဆွေးနွေးခဲ့ပြီးဖြစ်ပါတယ်ပြည်သူ့တော်မှာဆွေးနွေးဖို့ကြံရှိနေတဲ့နောက်ထပ်မျိုးဆောင်ဥပဒေနှစ်ခုကတော့တလင်တမားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကျမ်းနဲ့မြန်မာမျိုးသူများလက်ထက်ထိန်းရခြင်းဆိုင်ရာဥပဒေကျမ်းတွေဖြစ်ပါတယ်မြန်မာနိုင်ငံမှာပြတ်ထမ်းမှုတို့တော်ကစဉ်းစားနေတဲ့ဒီမျိုးဆောင်ဥပဒေတွေနဲ့ပတ်သက်ပြီးတော့ USCIRF နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ကပြည်ပြည်နဲ့ချုပ်ချလိုက်တဲ့အကြောင်းဇန်နဝါရီလ22ရက်ကျေးဇာပေးနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့တွေကလည်းဒီဥပဒေတွေပြတ်ထမ်းမှုမြန်မာနိုင်ငံမှာပြတ်ထမ်းမှုပြင်ဆင်နေတာတွေကိုကန့်ကွက်ပြောဆိုနေကြတာပါခင်ဗျာ
ကိုအောင်ရဲမောင်မောင်ပြောပြသွားတာပါအခုတခါတော့ကချင်ပြည်နယ်အတွင်းကဆီယမလေးနှစ်ဦးအသက်ခံရမှုစစ်ဆေးနေတဲ့အခြေအနေကိုပြောပြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကောင်းခါရွာမှာအဓမ္မပြုကျင့်တပ်ဖြတ်ခံခဲ့ရတဲ့လှုပ်အားပေးဆီယမနှစ်ဦးရဲ့အမှုမှာတပ်မတော်သားတွေတရားခံဖြစ်နိုင်ပွဲမရှိဘူးလို့ရဲတပ်ဖွဲ့နဲ့ပူးပေါင်းစစ်ဆေးရေးအဖွဲ့ရဲ့ထုတ်ဖော်ချက်ကိုကိုးကားပြီးတပ်မတော်ရဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်အမှုမှန်ပေါ်ရေးတပ်မတော်ကလည်းကူညီပံ့ပိုးပေးနေတဲ့အကြောင်းလဲအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်တစ်ဆက်တည်းမှာပဲကချင်နှစ်ချင်းခရိယံအတင်းချုပ် KBC ကနိုင်ငံတော်သမရစီကိုစာပေးပို့တင်ပြရမှာအမှုမှန်ပေါ်ပေါက်ရေးအတွက်ဆောင်ရွက်ဖို့ညွှန်ကြားထားတဲ့အကြောင်းပြည်내ဝန်ကြီးချုပ်ကတဆင့်ပြန်ကြားထားပါတယ်လှုပ်အားပေးဆရာမနှစ်ဦးတက်ပြတ်မှုနဲ့ပတ်သက်လို့ဆောင်ရွက်နေတဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ကျူကုန်းမြို့နယ်ကွယ်ကောင်းခါရွာမှာကချင်နှစ်ချင်းခရိုင်အတင်းချုပ် KBC ကစီးလွတ်ထားတဲ့စေနာဝန်ထမ်းဆီယမနှစ်ဦးဟာဒီလ19ရက်နေ့ကအာဓမပြုကျင့်ပြီးတပ်ဖြတ်ခံခဲ့ရတာဖြစ်ပါတယ်ဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီး KBC အတင်းချုပ်ကနိုင်ငံတော်သမရစီကိုဇန်နဝါရီလ23ရက်နေ့ကစာရေးသားတင်ပြခဲ့ပါတယ်ဒီတင်ပြချက်အပေါ်မှာနိုင်ငံတော်သမရကအမှုမှန်ပေါ်ပေါက်ရေးအတွက်ဆောင်ရွက်ဖို့ညွှန်ကြားထားကြောင်းကချင်ပြည်နယ်ဝန်ကြီးချုပ်ကတဆင့် KBC ဥက္ကဋ္ဌနဲ့တာဝန်ရှိသူတွေကိုဒီလ28ရက်နေ့ညနေကအကြောင်းပြန်ကြားခဲ့တယ်လို့ KBC ရဲ့ပြန်ကြားရေးတာဝန်ခံဦးလမာရော်ကပြောပါတယ
်။သမရကြီးဆရာကျွန်တော်တို့စီပို့လာခဲ့တဲ့တတိယနေ့လဲဝန်ကြီးချုပ်ကလည်းတဆင့်ကျွန်တော်တို့ကြားသိရပါကြ။အဲတက်အထက်အနေနဲ့ကကျွန်တော်တို့ KBC ကပို့လိုက်တဲ့စာကိုကောင်းမွန်စွာရရှိကြောင်းနေ့အနေနဲ့ကအဲ့ဒီစာအပေါ်မှာကျွန်တော်တို့နိုင်ငံတော်ကနေဒီမှာအထူးတလေဒီဥစ္စာတော်ရွှေပြည်ဖြစ်ကြောင်းနမတောကအခုမှပေါ်ပေါ်နိုင်မှုရတဲ့တမတော်ကိုလည်းညွှန်ကြားထားပြီးဖြစ်ကြောင်းနမလေးကဒီကိရေးဝင်ကြည့်ရမလားဦးကိုကိုအဲ့ဒီဒီတို့ရေးချုပ်ပေါ့အဲသူတို့ကလည်းပဲအမှုမှအများဆုံးပေါ်ထုတ်နိုင်မှုရတဲ့မိခမလိုက်ဖြစ်ကြောင်းအဲ့ဒါလိုဝင်ကြည့်ချုပ်ကလည်းတစ်ဆင့်ကျွန်တော်တို့ကြားသိရပါတယ်ဗျာ
ကောင်းခါရွာတက်ဖြတ်မှုနဲ့ပတ်သက်ပြီးလက်တလောစစ်ဆေးနေတဲ့အခြေအနေကိုတော့မူဆဲခရိုင် KBC အတင်းချုပ်ရဲ့အထွေထွေတွေ့ရင်မှုဥဇော်ရာကအခုလိုပြောပါတယ
်တော်တော်ဆယ်တော့ဒီမနေ့ကလည်းရွာသားတွေဖြစ်တယ်ဒီနေ့လည်းရွာသားတွေဖြစ်တယ်အရင်ရက်တွေကရင်းပေါ်လေးလက်ဖြစ်တယ်ပေါ့ရွာသားတွေလက်ဖြစ်တယ်ဟုတ်ရဲတော့ကြေရတော့နည်းနည်းဆောင်းမယ်လို့ပြောနေတယ်
အခင်းဖြစ်ပွားရနေမြေကပန်ဆိုင်ရဲစခန်းကဒီမှုကိုမူဆဲခရိုင်ရဲတပ်ဖွဲ့ရုံးကကင်တွယ်စစ်ဆေးနေတယ်လို့ပြောဆိုပြီးမူဆဲခရိုင်ရုံးကတာဝန်ရှိသူတဦးကလည်းလက်ရှိအခြေအနေမှာစစ်ဆေးနေစေဖြစ်တယ်လို့အခုလိုပြောပါတယ
်သူကြီးအဲ့ရဲ့မူဆဲနေစင်ပြိုးပန်ဆိုင်စင်အဲ့ဦးကလည်းနံတောင်းရွာအဲ့ရွာကိုသွားစစ်နေပါတယ်သူတို့လူချင်းကြီးပြန်လာကြသေးပါဘူးအဲ့ရဲ့တရင်နဲ့ကျော်တော်လောဆယ်ပြန်မရသေးပါဘူးခင်ဗျာ
ဒီကနေ့ထုတ်အစိုးရပိုင်းသတင်းစာတွေမှာတော့အခင်းဖြစ်ပွားတဲ့နေ့ကကောင်းခါရွာကိုရောက်ရှိနေတဲ့တမ်ဘရော့စစ်ကြောင်းအပေါ်တန်တရားရှိမှုတွေအတွက်အမှုပံပေါ်ပေါက်ဖို့တမ်ဘရော့ကပံပိုးကူညီဆောင်ရွက်နေကြောင်းသတင်းထုတ်ပြန်ပါတယ်ဒီထုတ်ပြန်ချက်မှာပြည်မှုကျူးလွန်သူရဲ့စပင်ကရရှိတဲ့မျိုးရိုးဗီဇ DNA ကိုတိုက်ဆိုင်စစ်ဆေးနိုင်ဖို့တမ်ဘရော့သားတွေရဲ့စပင်နမူနာကိုလည်းပေးပို့ထားကြောင်းနဲ့ရဲတပ်ဖွဲ့နဲ့ပူးပေါင်းစစ်ဆေးရေးအဖွဲ့ရဲ့ဖော်ထုတ်ချက်အရတမ်ဘရော့သားတွေဟာတရားခံဖြစ်နိုင်ပွဲမရှိဘူးလို့တုံးသက်ကြောင်းလဲဖော်ပြပါတယ်။ဒီတုံးသက်ချက်အပေါ်မှာတရားလွှတ်တော်ရှင့်နေဦးကျော်ဟိုးကအခုလိုပြောဆိုလိုက်ပါတယ
်။ဒါသူ့ဘာတခြားလမ်းကြောင်းပေါ့ဗျာ။ဟိုတခြားမတင်တာပေါ်ရာဖြေခံမိလို့တက္ကပဖြစ်နေလို့ပြောရင်တော့ဒါလက်ခံနိုင်တာပေါ့။ဟောတက္ကကခေါင်းထဲပြောလို့ခိုင်နေလုံးလုံးမရှိဘဲနဲ့ဒီတက္ကမပြတ်နိုင်ဘူးဆိုရင်တော့ဒါများပြီလို့တော့ပဲလက်ခံမယ
်။ဒီမှုကိုစုံစမ်းစစ်ဆေးနေတဲ့ပူပေါင်းစစ်ဆေးရေးအဖွဲ့မှာပန်ဆိုင်ကျူကုန်းမြို့နယ်ကွယ်ကအုတ်ချိုရည်မှုရဲတပ်ဖွဲ့ပြည်သူ့စစ်အဖွဲ့နဲ့မူဆယ်ကကချင်နှစ်ချင်းခရိယံအဖွဲ့ချုပ်တို့ကတာဝန်ရှိသူတွေပါဝင်ကြောင်းအစောပိုင်းရက်တွေကသတင်းတွေထွက်ပေါ်ခဲ့ပါတယ်။စီးပွားရေးနဲ့ဥပဒေရေးရာအကြံပေးတဦးဖြစ်တဲ့ဦးတင်တန်းဦးကတော့ပူပေါင်းစစ်ဆေးရေးအဖွဲ့ရဲ့ဖော်ထုတ်ချက်တွေဟာအများလက်ခံနိုင်ဖို့လိုအပ်မှာဖြစ်ကြောင်းပြောဆိုပါတယ်
။စုံစမ်းစစ်ဆေးရေးအဖွဲ့ရောစုံစမ်းစစ်ဆေးမှုကာလဘယ်လောက်ကျန်လာသလဲ။ဒီမှာထုတ်ပြန်ကြေညာမလဲ။အဲ့ဒီထုတ်ပြန်ကြေညာချက်ကရော una data gani kinchi kwa le duri ne una di nyanya daga taiwai ni ya yongji lakkhan nai law te khai ma che di blao shi mle so ya raw me sia yai nyai chi da bo
kong kha ywa ma si na win dan sia ma na u tat khan ya da ne patet bi amu man paw paw ye atwet myama aso ya ko american aso ya ne ku ra tamak ga a le taung so tha de lo pi rin a che sai nai ngan yi ne lu mu a phwe si ri ga le taung so tha ba de ဒီကနေ့တော့အစိုးရသတင်းစာပါတမ်ရော်ရဲ့ထုတ်ပြန်ချက်မှာတော့အမှုမှန်ပေါ်ပေါက်လာချိန်မှာတမ်ရော်အပေါ်မဟုတ်မမှန်ပြောဆိုရေးသားတာတွေကိုတရားဥပဒေနဲ့အညီဆောင်ရွက်သွားမယ်လို့လည်းဖော်ပြထားပါတယ
်။သရရှင်ခင်သူပြင်ပြောင်းလဲရေးပြုလုပ်နေရဆိုရမြန်မာနိုင်ငံမှာတဲ့နောက်တွေကိုဖန်ဆီးထောင်ချတာတွေအပါအဝင်မီဒီယာအပေါ်မှာကန့်သတ်မှုတွေရှိလာတဲ့နိုင်ငံသားတွေရဲ့လွတ်လပ်မှုဟာအဆင့်နှိမ့်ကျသွားတယ်လို့နိုင်ငံတကာလူ့အဖွဲ့အစည်းလှုပ်ရှားသူတွေကထောက်ပြလာကြပါတယ်။ဒီသုံးသပ်ချက်ကိုသောရရှိပြန်လက်ခံကြပါသလား။တကယ်လို့မြန်မာနိုင်ငံသားတွေရဲ့လူ့အခွင့်အရေးအစဉ်တန်းတကယ်နှိမ့်ကျသွားတယ်ဆိုရင်ပြန်လည်ကောင်းမွန်လာအောင်ဥမွားလာအောင်ဘာတွေဆောင်ရွက်သင့်တယ်လဲ၊ဘယ်လိုလုပ်ရမလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးလှမ်းအစည်းအဝေးမှာဆွေးနွေးရအောင်ပါသောရရှိမြတ်ခင်ဗျာ။ပါဝင်ဆွေးနွေးလိုရသောရာရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392322554 fax number 2392322552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တရားပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဖွေကနေထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုအင်္ဂါနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American တန်ရဲ့ကြာသာပတင်းနေ့ညနေပိုင်းအစီအစဉ်တွေကိုအခုနားဆင်နေကြရတာပါ။ကျမတို့ထုတ်လွှင့်ပေးနေတဲ့ဒီအတန်လွှင့်အစီအစဉ်ပြပြချင်းမှာပဲ Isha Set 7ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်တွေကိုလည်းကြည့်ရှုနိုင်ကြပါတယ်။ကြာသာပတင်းနေ့ညနေပိုင်းအစီအစဉ်တွေမကြာခင်ပြီးဆုံးပါတော့မယ်ရှင်။ခုညနေပဲအစီအစဉ်ဆုံးမသက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ကျင်းပတက်ခတ်မှုမှာပါဝင်ခဲ့သူတူဦးဖြစ်တဲ့ဖန်စီထားတဲ့အမျိုးသမီးတူကိုဂျော်ဒန်နိုင်ငံကပြန်လွှတ်မပေးရင်ဂျော်ဒန်တိုက်လေယာဉ်မှုကိုတတ်ပစ်မယ်လို့အစ္စလမ်စစ်သွေးကြွအဖွဲ့ IS ကချင်းချောက်ထားပါတယ်။စစ်သွေးကြွတွေပြန်ပြီးဆွဲဖန်စီထားတဲ့ဂျပန်သတင်းတောက်ခန်းကြီးကိုတိုရဲ့ပြောဆိုချက်လို့ဆိုတဲ့ဗီဒီယိုနဲ့တန်ဖန်ကတော့ဂျပန်အာဏာပိုင်ကအစ်စ်မှဟုတ်မဟုတ်စစ်ဆင်းနေကြပါတယ်။မနေ့နောက်ပိုင်းကအင်တာနက်ပေါ်မှာဖော်ပြခဲ့တဲ့ဂျပန်သတင်းတောက်ရဲ့အသံနဲ့ဗီဒီယိုထဲမှာတော့အကြမ်းဖက်သမားဖြစ်ဂျော်ဒန်နိုင်ငံကဖမ်းဆီးထားတဲ့စာကြည့်တဲ့အရှိအရီရှာဂိုကြီးဆိုသူမျိုးသမီးကိုဒီကနေ့နောက်ဆုံးထားပြီးတူရကီနိုင်ငံနဲ့ဆက်ကိုပြန်လွှတ်မပေးဂျော်ဒန်စစ်တပ်ကလေယာဉ်မှူးမူဝက်အခါစေဘာကိုချက်ချင်းတပ်ပြမှာဖြစ်တဲ့အကြောင်းချင်းချောက်ထားတာပါ။အစ္စရေးစစ်သားနှစ်ယောက်နဲ့ကုလသမဂ္ဂညီညာရေးတပ်ဖွဲ့ဝင်တူတည်ဆုံခဲ့တဲ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့ရာအစ္စရေးနဲ့လေဗနွန်နယ်စပ်မှာဒီကနေ့မှာတော့ညီညီတက်တက်ပဲရှိနေပါတယ်။အစ္စရေးစစ်တပ်ရဲ့ရင်းနှီးတစ်ခုကိုဟက်စ်ဘူလာဘက်ကနေဇက်ဒေသမှာရော့ကက်တုံးချီနဲ့ပစ်ခတ်ရာကစစ်သားနှစ်ယောက်တည်ဆုံပြီးမနေ့ကတိုက်ပွဲတွေဖြစ်ခဲ့တာပါ။အစ္စရေးဘက်ကလည်းလက်တုံပြန်တဲ့အနေနဲ့တိုက်လေယာဉ်တွေလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်ခဲ့ပါတယ်။မနေ့ကစပိန်နိုင်ငံသားကုလသမဂ္ဂညီညာရေးထင်းထင်းတက်ဖွဲ့ဝင်တူတည်ဆုံသွားခဲ့တဲ့အပေါ်မှာတော့ကုလသမဂ္ဂလူညီကောင်စီကပြစ်တင်ရှုတ်ချခဲ့ပါတယ်။ဒီမနက်ကမှလုံခဲ့တဲ့3နှစ်လောက်ကစလို့ပြုရင်ပြောင်းလဲရေးတွေစတင်လှုပ်ဆောင်လာနေတယ်ဆိုပေမဲ့လူခွင့်ရေးအခြေအနေတွေဟာပြီးခဲ့တဲ့နှစ်ထဲကျဆင်းခဲ့တဲ့အကြောင်းနိုင်ငံကလူခွင့်ရေးစောင့်ကြည့်အခက်အခဲအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အစိုးရခန်းစာတစ်ခုဖော်ပြပါရတယ်။နိုင်ငံရေးပြုရင်ပြောင်းလဲမှုတွေရှေ့မတိုးပဲဖြစ်နေတာသတင်းမီဒီယာတွေနဲ့လူနည်းစုတွေအပေါ်ဖိနှိပ်တာတွေဟာဆုပ်ထုတ်တဲ့လက္ခဏာဖြစ်တဲ့အကြောင်း2015ခုနှစ်လူခွင့်ရေးနှစ်ပတ်လည်အစိုးရခန်းစာဒီကနေ့ထုတ်ပြန်ရမှာပြောဆိုခဲ့တာဖြစ်ပါတယ်
။နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Bridges ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOE ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နှစ်6ကြိမ်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်တဲ့အစီအစဉ်တွေကို VOE မြန်မာပိုင်းအစီအစသ် Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.